အမေရိကန်ပြည်သူ့ရဲ့ရှေ့မြောက်ဖက်ပိုင်းကိုတမိုင်းမှဆိုးဆုံးဖြစ်နိုင်တဲ့အင်အားပြင်းနှိမ့်မုန်တိုင်းတစ်ခုဥတီနေတဲ့အတွက်အဲ့ဒီဒေသတွေမှာနေထိုင်သူတွေကိုအိမ်ထဲမှာပဲနေကြဖို့တတ်နိုင်လို့ရှိရင်ကားတွေနဲ့အပြင်မထွက်ကြဖို့တပ်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြောက်ပိုင်းမိန်းပြည်နယ်ကနေပြီးတော့နယူးယောက်ပြည်နယ်အထိနယူးယောက်မြို့ဘော့စတန်မြို့တွေအပါအဝင်တောက်ကြနေမနေ့ကနေပြီးတော့စတင်နေနေ့လယ်ပိုင်းအထိနှိမ့်မုန်တိုင်းအန္တရာယ်ရှိတယ်ဆိုပြီးတော့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။နှစ်ပေလောက်အမြင့်အထိကိုနှင်းတွေကျနိုင်တယ်ဆိုပြီးတော့ခံမှန်းထားတာပါ။မုန်တိုင်းဝင်နေတဲ့အချိန်ကာလအတွင်းမှာရေခဲလောက်တဲ့အထိအပူချိန်ကျဆင်းပြီးတော့မမြင်ရလောက်တဲ့အထိလေပြင်းနဲ့နှင်းတွေကျနိုင်တယ်လို့ပဲလေတိုက်နှုန်းကလည်းတနအီကို65မိုင်နှုန်းနဲ့တိုက်နိုင်တဲ့အတွက်အချိန်ဒီဟာအသက်အန္တရာယ်ပါဆိုရင်ရလောက်တဲ့အထိပြင်းထန်တယ်ဆိုပြီးတော့သတိပေးထားတာဖြစ်ပါတယ်ခင်ဗျာ။